Please.
မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမမရှင်
ကျမကတော့စုမြတ်မမစီးပွားရေးအင်အားကြီး9နိုင်ငံရဲ့ G7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာအမေဇုန်တက်တော်ကြီးမိလာမှုအပါအဝင်ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ဟောင်ကောင်ဆန္ဒပြမှုတွေအတွင်းမှာဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေကိုဆန္ဒပြသူတွေကလုပ်တယ်လို့ရဲတွေကဆွဆွဲပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ထဲမှာတော့ဒီကနေ့နေ့ကင်းပိုင်းအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားတာကြောင့်ကွက်ခိုင်မြို့ပေါ်ကကျောင်းတွေပိတ်ခဲ့ရပါတယ
်ကျောင်းတွေပိတ်တာဟုတ်တယ်ပြည်နေရဆိုရင်လို့ပြန်လာပေါ်ကြတယ်ဒါနဲ့အလိုမျိုးကတော့သူအစ်ကိုတွေကလာခေါ်ပြန်မလာကုန်ပြီးထည့်ပြီးလဲကျောင်းတွေပိတ်ပြီးလိုက်တယ်
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ကြားပြည်နယ်ဝန်ကြီးချုပ်ကိုအမျိုးသားတစ်စဖောင်းဆိုပြီးတော့ကြေညာချက်ထုတ်ခဲ့လို့အရေးယူခံရတဲ့ကရင်နီလူငယ်6ဦးရဲ့အမှုနိုင်လွတ်လုံပုံမှန်30နဲ့ဆွဲချက်မိန့်တင်မှုတရားရုံးကအမိန့်ချလိုက်တဲ့သတင်းနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့ရက်အတန်ကြာအကြီးအကျယ်မီးလောင်ကျွမ်းနေတဲ့ဘရာဇီးနိုင်ငံကအမေဇုန်တစ်တောကြီးအခုလိုမီးလောင်တာဘာကြောင့်မလဲဆိုပြီးသူတေတီတွေကအဖြေထုတ်နေကြတဲ့အကြောင်းသတင်းလွှာနဲ့အတူအစ္စရေးကိုအီရန်ကဝေးထိန်ဒရုန်းယာဉ်နဲ့ပစ်ခတ်ဖို့ပြင်နေတာကြောင့်ကြိုတင်ဟန်တားတဲ့အနေနဲ့အစ္စရေးဘက်ကဘာတွေများလှုပ်ဆောင်ပါသလဲဒီလိုမျိုးသတင်းလွှာတွေကိုမကြခင်မှာနားဆင်ရမှာပါအခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ပြင်သစ်နိုင်ငံ BRS မြို့မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးG7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကတော့တက်ရောက်ခြင်းမရှိပါဘူး။ကမ္ဘာ့တဘာဝပတ်ဝန်းကျင်နဲ့ရာသီဥတုဖောက်ပြန်မှုအပေါ်နိုင်ငံတကာရဲ့အားထုတ်မှုတွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကခေါင်းဆောင်တွေကိုတင်ပြပါတယ်။အမေဇုန်တက်တော်ကြီးမိလောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရှင်းပြဖို့အတွက်ချီလီသမ္မတဆက်ဘက်ရှန်ပင်ညေရိုရာကိုစီဝေပွဲဥဆောင်ကျင်းပတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကပန်ကြားခဲ့ပါတယ်။အမေဇုန်တက်တော်ကြီးအတွက်ငွေကြေးနဲ့ကြမ်းကြွင်မှုဆိုင်ရာအကူအညီတွေပေးရေးကိစ္စ G7 ခေါင်းဆောင်တွေဆွေးနွေးကြပါတယ်။အမေဇုန်တက်တော်ကြီးမှာတစ်ပင်တွေပြန်ဆိုင်ရေးစက်မှုလုပ်ငန်းတွေလုပ်ဖို့တက်တော်တွေခုတ်နေတာရပ်ဆိုင်းရေးနဲ့အမေဇုန်တက်တော်ရဲကဌာနတိုင်းရင်းသားတွေတဘာဝပတ်ဝန်းကျင်ထိမ့်သိမ်းသူတွေကိုထောက်ပံ့ကူညီရေးအတွက်ရမဝင်မတည်ဖို့အတွက်သမ္မတမက်ခရွန်ကအဆိုပြုထားပါတယ်။အခုဆွေးဝေးပွဲမှာတက်ရှိအမျိုးမျိုးပူးတွဲတည်ရှိမှုနဲ့ကမ္ဘာသမုဒ္ဒရာတွေညဉ့်ညမ်းလာမှုကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။သမုဒ္ဒရာတွေထဲရောက်နေတဲ့ plastic အမိုက်တွေနဲ့လုပ်ထားတဲ့လက်ပတ်နာရီကိုပြင်သစ်သမ္မတကအစည်းအဝေးတက်လာတဲ့ခေါင်းဆောင်တွေကိုလက်ဆောင်ပေးခဲ့ပါတယ်။ကမ္ဘာ့ရာသီဥတုဆိုင်ရာဆွေးနွေးပွဲပြီးသွားတဲ့နောက် G7 ခေါင်းဆောင်တွေဟာနှစ်နိုင်ငံကြားဆွေးနွေးမှုတွေအခုလုပ်နေကြပါဗျ။အဲဒီနောက်မှာတော့နေ့လယ်စာစာရင်းနဲ့ကမ္ဘာရေးရာတွေကိုဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ
်။အမေရိကန်နဲ့တရုတ်ကြားသွင်းကုန်ခွန်တွေအပြန်အလှန်ချမှတ်ပြီးတဲ့နောက်အခုတရုတ်ဘက်ကကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့ကန့်လန့်လာတယ်လို့သမ္မတထရမ့်ကပြောလိုက်ပါဗျ။အမေရိကန်သမ္မတရဲ့အစောပိုင်းတုန်းကတရုတ်သွင်းကုန်ခွန်တွေပေါ်သွင်းကုန်ခွန်စီးကျက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကလည်းဒေါ်လာ85ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါတရုတ်ဘက်ကဒီလိုကြေညာခဲ့ပြီးနောက်မှာတော့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံရဲ့ G7 ထိပ်သီးညီလာခံကိုတက်ရောက်ဖို့ပြင်သစ်ကိုမတွားခင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့ဒေါ်လာ550ဘီလီယံတန်ဖိုးရှိတရုတ်ထုတ်ကုန်တွေပေါ်သွင်းကုန်ခွန်တိုးမြှင့်ကောက်ခံခဲ့ပါတယ်အခုတော့အမေရိကန်ထိပ်တန်းကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့တရုတ်ဘက်ကတောင်းဆိုလာတယ်လို့သမ္မတထရမ့်က G7 ထိပ်သီးဆွေးနွေးပွဲအတွင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒီလိုကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆလိုတာကကမ္ဘာကြီးအတွက်အပြည့်သဘောဆောင်တဲ့ဒုတိယမှုတစ်ရပ်ဖြစ်တဲ့သူတို့ဘက်ကသဘောတူမှုတစ်ခုခုတကယ်ရချင်တဲ့ပုံရှိတာကိုပထမဆုံးမြင်ခဲ့ရတာဖြစ်တယ်လို့သမ္မတထရမ့်ကဆက်ပြောခဲ့ပါတယ်။ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးသမ္မတထရမ့်အနေနဲ့တရုတ်သမ္မတရှီကျင်းပင်နဲ့တိုက်ရိုက်ဆွေးနွေးမှုရှိခဲ့သလားလို့မိတာကိုတော့သမ္မတထရမ့်ကဖြေကြားခြင်းမရှိခဲ့ပေမဲ့သမ္မတရှီကိုတော့ခေါင်းဆောင်ကောင်းတူဖြစ်ကြောင်းချီချူးပြောဆိုခဲ့ပါတယ်ခင်ဗျ
G7 ထိပ်သီးစည်းဝေးပွဲကျင်းပနေတဲ့ဒီ BRS မြို့ကိုအီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗတ်ဇာရစ်ရောက်လာတဲ့အပေါ်သူ့အနေနဲ့မအံ့ဩပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရစ်လာပြီးတော့ပြင်သစ်သမ္မတအမ်နီယယ်မက်ခရွန်နဲ့တနင်္ဂနွေနေ့ကဆွေးနွေးခဲ့တယ်ဆိုတာသူ့ကိုသမ္မတမက်ခရွန်ကအသိပေးခဲ့တဲ့အကြောင်းနဲ့သူကလည်းလက်ခံတဲ့အကြောင်းသတင်းတောက်တွေကိုသမ္မတထရမ့်ကဒီကနေ့ပြောကြားပါတယ်။ ဣရမအစိုးရအပြောင်းလဲဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အကြမ်းဖက်လုပ်ရက်တွေလုပ်နေတာရပ်စီခြင်းနဲ့လို့တမနာထရမ်ကဆိုပါတယ်။ဒီနေ့ကနေနေတော့ကဗီယရစ်မြို့ကိုရောက်လာတဲ့ဣရန်နိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့ဖို့တော့တိတ်ဆောလွန်းသေးတဲ့အတွက်သူ့ဘက်ကစိတ်ဝင်စားဘူးလို့လည်းပြောပါတယ်။ပြင်သစ်တမရနဲ့ဣရန်နိုင်ငံသားရဲ့ဝင်ကြီးတို့ G7 ထိပ်သီးစည်းဝေးပွဲမဆခင်တောက်ကြနေတော့ကပါရီမြို့တော်မှာပထမတွေ့ဆုံခဲ့ကြတာပါ။G7 ခေါင်းဆောင်တွေရဲ့စနေနေ့ကညစာစားပွဲမှာဣရန်အကြောင်းကမ္ဘာခေါင်းဆောင်တွေကြားအကြီးအကျယ်ဆွေးနွေးခဲ့ပြီးတဲ့နောက်ဣရန်ဝင်ကြီးကို G7 ကျင်းပနေတဲ့မြို့ကိုလာဖို့အတွက်တမရမက်ခရွန်ကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ဣရန်နဲ့သဘောတူညီချက်တက်လုပ်မယ်ဆိုရင်2015ခုနှစ်ကရရှိထားတဲ့သဘောတူညီမှုမျိုးမဟုတ်ပဲဣရန်ရဲ့ပယ်ထိန်တဲ့မစ်ဆိုင်းတုံးအစီအစဉ်အပါအဝင်နျူကလ িয়ার လက်နက်မထုတ်ရေးကိစ္စတွေပါပါဝင်ဖို့လိုတယ်လို့တမရထရမ်ကပြောကြားပါတယ်။ဣရန်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ရေနံကန်ဒအပေါ်အမေရိကန်ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုကဣရန်စီးပွားရေးကိုအတော်ကြီးထိခိုက်နေတယ်လို့လည်းအမေရိကန်သမ္မတကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ဟောင်ကောင်ရဲတွေကဆန္ဒပြသူတွေဟာတရားမဝင်ကြမ်းဖက်လုပ်ရက်တွေပိုတိုးလှုပ်လာနေတယ်လို့ဆွဆွဲလိုက်ပါတယ်။ဒီမိုကရေစီလိုလားတဲ့ဟောင်ကောင်မဲအုပ်စုဘက်ကတော့မနေ့က12ပတ်မြောက်တရုတ်စိုးရဆန့်ကျင်ဆန္ဒပြပွဲတွေအပေါ်ရဲတပ်ဖွဲ့ရဲ့လုပ်ရက်ကသာလုံးဝမလိုအပ်တဲ့လုပ်ရက်ဖြစ်တယ်လို့ပြောနေချိန်မှာရဲတွေဘက်ကအခုလိုပြန်ဆွဆွဲလိုက်တာပါရဲတပ်ဖွဲ့အကြီးအကဲထဲမှာလည်းလူပေါင်း36ကိုဖမ်းထားတယ်ဆန္ဒပြသူတွေဘက်ကရဲတွေကိုပစ္စည်းတွေနဲ့ပြင်းပြင်းထန်ထန်ပစ်ပေါက်တာကြောင့်အရာရှိတဦးမြေပေါ်လဲချခဲ့ပြီးအရာရှိ6ဦးဆိုရင်တနက်ဆွဲထုတ်တားခဲ့ရတယ်လို့ဖော်ပြထားပါတယ်ဒါအပြင်အရာရှိတဦးကဆိုရင်မိုးပေါ်ထောင်သတိပေးပစ်ခတ်ခဲ့ပါသေးတယ်လွှတ်တော်မှအန်ဒရူးဝမ်ဘက်ကတော့အစိုးရနဲ့ရဲတွေရဲ့ပြီးခဲ့တဲ့အပတ်တွေအတွင်းဆန္ဒပြပွဲတွေပေါ်လုပ်ရက်တွေကြောင့်ပြည်သူတွေကြားမုန်းတိမှုတွေဖြစ်စေခဲ့ပြီးဆန္ဒပြသူတွေဘက်ကလည်းရဲတွေပိတ်ထားတဲ့လမ်းကိုဝင်နေရယူရအောင်ရဲတွေကသွားဆပေးခဲ့တယ်လို့ပြန်ပြောခဲ့ပါတယ်အမတ်ဝမ်ကဆက်ပြီးအခုလိုဖြစ်လာခဲ့တာမှာအဓိကတာဝန်ရှိသူတွေကရဲတွေသာဖြစ်တယ်လို့ဆိုတာသူတွေ့ခဲ့ရတယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြောခဲ့ပါတယ်တကယ်တော့ဆန္ဒပြသူအများစုကငြင်းငြင်းချမ်းချမ်းနဲ့မနေ့ကဆန္ဒပြချီတက်နေချိန်မှာရုတ်တရက်ခွဲထွက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ယူရုံပုံးတွေနဲ့ပြစ်ခတ်ခဲ့ပြီးပထမဆုံးအချိန်အနေနဲ့မိသားပိုက်တွေ၃လူစုခွဲခဲ့ပါတယ်ဆန္ဒပြသူတချို့ဘက်ကတော့ရဲတွေကိုဂဲတွေအုပ်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့ထုတ်ချောင်းတွေတန်တုပ်တွေနဲ့ပြန်ရိုက်ခဲ့တဲ့အပြင်ရဲတွေလမ်းပေါ်ချော်နေရအောင်ဆက်ပြယာဉ်တွေဖြန်းခဲ့ကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘရာဇီးလ်နိုင်ငံကအမေဇော်တက်တော်ကြီးအကြီးအကျယ်လောင်ကျွမ်းနေတဲ့မီးကိုနှိမ့်သက်ဖို့ကြိုးစားနေကြချိန်မှာပဲအိမ်နီးချင်းဘိုလီးဗီးယားနိုင်ငံကအမေဇုန်ဒေသမှာမီးလောင်ကျွမ်းနေတာကိုနှိမ့်သက်နိုင်ဖို့နိုင်ငံတကာရဲ့အကူအညီယူမယ်လို့သမ္မတအီဗိုမော်ရလက်စ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမီးကြောင့်ချီကီတာနီယာဒေသတွေကတက်တော်တွေအများကြီးဆုံးရှုံးပြီးအခုဘိုလီးဗီးယားအမေဇုန်ဒေသမှာပါမီးလောင်ကျွမ်းနေတာပါစတူရဲမိုင်3500လောက်လောင်ကျွမ်းခဲ့တဲ့တောမီးကိုအချိန်မနှောင်းခင်နိုင်ငံတကာအတိုင်းဝိုင်းကထိထိရရကူညီနှိမ့်သက်ပေးဖို့အတွက်ယာနဲ့ချီတဲ့ဘိုလီးဗီးယားပြည်သူတွေတနည်းနည်းနေတော့ကလာပတ်စ်မြို့လမ်းပေါ်ထွက်ပြီးတောင်းဆိုခဲ့ကြပါတယ်ကူညီမီးနှိမ့်သက်ပေးဖို့ကမ်းလှမ်းတဲ့စပိန်ချီလီနဲ့ပါရာဂွိုင်းနိုင်ငံတွေရဲ့အကူအညီကိုလက်ခံမယ်လို့သမ္မတအီဗိုမော်ရလက်စ်ကတနည်းနည်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တစ်ချိန်တည်းမှာပဲဘရာဇီးလ်အမေဇုန်ဒေသမှာအခုနှစ်အတွင်းမှာမီးပေါင်း 4,100 ကျော်ဆန်ချိန်တင်အောင်လောင်ကျွမ်းခဲ့ပြီးတော့အဲ့ဒီထဲကထပ်ဝက်ကျော်ကအခုဩဂတ်စ်လတည်းမှာတင်လောင်ကျွမ်းတာဖြစ်တယ်လို့နိုင်ငံရဲ့ဂျိုရုနဲ့စောင့်ကြည့်လေ့လာရေးဌာနကသတင်းထုတ်ပြန်ပါတယ်။မီးအများစုကလေယာစိုက်ပျိုးရေးမြေနေရာတွေကိုရှင်းလင်းခြင်းနဲ့လယ်သမားတွေမွေးမြူရေးလုပ်သူတွေရှို့တဲ့မီးဖြစ်တယ်လို့အဲ့ဒီဌာနကကြွမ်းကျင်သူတွေကပြောပါတယ်။ဒီနှစ်အတွင်းမှာအမေဇုန်တက်တော်ကြီးထဲမှာတက်တော်ပြုံးတိမှုနဲ့အကြီးအကျယ်မြင့်တက်ခဲ့တယ်လို့ပြောပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေလိုလားတဲ့သမ္မတဂျာယာဘော်ဆနဲရိုရဲ့မူဝါဒကလယ်သမားတွေမွေးမြူရေးလုပ်သူတွေကိုတောရှင်းတဲ့အနေနဲ့တောမီးရှို့တာအားပေးတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိသူတွေကထောက်ပြနေကြပါတယ်။အမေဇုန်တက်တော်ကြီးမီးလောင်ကျွမ်းနေတာကိုထိထိရောက်ရောက်ကင်တွယ်ဖို့အတွက် Rio de Janeiro မြို့မှာတနင်္ဂနွေနေ့ကထောင်တောင်းချီလမ်းပေါ်ထွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။
တရုတ်နိုင်ငံအနေနဲ့စမ်းသပ်အဆင့်လွတ်လပ်စွာကုန်သွယ်ရေးဆောင်အသစ်6ခုဖွင့်ဖို့စီမံကိန်းကြီးတစ်ခုကိုဒီနေ့ကြေညာလိုက်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ဖွင့်ပြည်ပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ဆက်လက်တလိုင်းရမှာပြည်ဝလုပ်ရဲ့အနေနဲ့အခုလိုကြေညာရမှာမြန်မာနဲ့နေဆက်ဖြစ်တဲ့ယူနန်ပြည်နယ်လည်းပါဝင်ပါတယ်။နောက်ထပ်ပါတဲ့ပြည်နယ်တွေကတော့ရှန်ကုန်း၊ဂျန်ဆူ၊ဟီပီ၊ဟ ီလျောင်ဂျန်းနဲ့ကိုပိုင်ဦးချုပ်ရည်ဒေတာကွမ်ချီဂျန်းတို့ဖြစ်တယ်လို့နိုင်ငံတော်ကောင်စီကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုအစ်စ်ထပ်ဖွင့်လိုက်တာကြောင့်တနိုင်ငံလုံးမှာစုစုပေါင်းစက်သက်အဆင့်လွတ်လပ်စွာကုန်သွယ်ရေးစုံပေါင်း16ခုရှိလာပြီးဒီစုံတွေမှာနိုင်ငံတကာစီးပွားရေးနဲ့ကောင်းကောင်းချိတ်ဆက်နိုင်အောင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကုန်သွယ်ရေးထောက်ပံ့မှုတွေနဲ့အစိုးရလုပ်ငန်းပြည်ပြောင်းလဲမှုတွေကိုပုံစံအစ်စ်နဲ့အစမ်းကျင်းသုံးနေတာဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ကိုဘော်နီယိုကျွန်းပေါ်က East Kalimantan ပြည်နယ်ကိုပြောင်းရွှေ့မယ်လို့သမ္မတဂျိုကိုဝီဒိုတို့ကဒီကနေ့ကြေညာလိုက်ပါတယ်။ရေမျက်နှာပြင်အောင်ရောက်နေပြီးလူအဆမတန်များနေတဲ့ဂျကာတာမြို့တော်ကိုပြောင်းရွှေ့ဖို့အသေးအချာလေ့လာမှုတွေလုပ်ခဲ့ပြီးတဲ့နောက် East Kalimantan ပြည်နယ်ကိုရွေးချယ်လိုက်တာဖြစ်တယ်လို့သမ္မတဝီဒိုတို့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြို့တော်အစ်အတွက်နံပါတ်မပေးရသေးပေမဲ့တဘာဝဘေးဒဏ်ခံနိုင်ရခြင်းနေတဲ့ဆမာရင်ဒါမြို့နယ်ဘောဂန်ပါပင်စိတ်ကမ်းမြို့နားမှာတည်ရှိမှာဖြစ်ပါတယ်။ဂျာဗာကျွန်းပေါ်မှာတည်ရှိတဲ့ဂျကာတာမြို့တော်ကိုနေရာပြောင်းရွှေ့ဖို့အင်ဒိုနီးရှားမှာဆွေးနွေးနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဘော်နီယိုကျွန်းပေါ်ပြောင်းရွှေ့ဖို့အစီအစဉ်ကိုသမ္မတဝီဒိုတို့ဧပြီလကအတည်ပြုပြီးတဲ့နောက်မှာတည်ချာသွားတာပါ။ဂျကာတာမြို့ဟာလူနေအထူးထမ်းဆုံးမြို့တစ်ခုဖြစ်ပြီးတော့လူဆယ်သန်းကျော်နေထိုင်ပါတယ်။ကပ်ရဲမြို့တွေမှာနေထိုင်သူတွေကိုပေါင်းရင်တော့အဲ့ဒီထက်3000လောက်ရှိပါတယ်။ဒါရင်မကရေကြီးတဲ့အန္တရာယ်ကိုရင်ဆိုင်နေရတယ်လို့မြို့ခံတန်းနဲ့ချီကမြေအောက်ရေတွေအသုံးများတာကြောင့်ဂျကာတာမြို့တော်ဟာရေမျက်နှာပြင်အောင်နှိမ့်ချနေပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနေနဲ့ရွေးကောက်ပွဲအပြီး၈လကြာမှာတော့ညပေါင်းအစိုးရဖွဲ့စည်းလိုက်နိုင်ပါပြီ။2000ခုနှစ်တည်းကရေရှည်အုပ်ချုပ်လာတဲ့သမ္မတဟောင်းဂျိုးဆက်ကပီလာကိုအစားထုတ်လိုက်တဲ့လက်ရှိသမ္မတဖီလစ်ရှီရှက်ဂီဒီအနေနဲ့သမ္မတရွေးကောက်ပွဲနိုင်ပြီးအချိန်တော်ကြာမှအရင်အစိုးရပါတီနဲ့ညှိကညပေါင်းဖွဲ့ခဲ့ရတာပါ။ဝန်ကြီးချုပ်ဆီဗာစတာအီလာကမ္ဘာကတော့နောက်ဆုံးမှာကွန်ဂိုမှာအစိုးရရှိလာပြီလို့ဒီနေ့ကြေညာလိုက်ကသမ္မတအနေနဲ့လည်းဒီညပေါင်းဖွဲ့စည်းပုံအမင်ကိုဆိုင်းထုတ်ရပြီးအစိုးရအသက်စလဲပတ်တော့မယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။တင်းနာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာမှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာဒီကနေ့နေကင်းမိုင်းတို့ကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်ကကျောင်းတွေပိတ်ခဲ့ရပါတယ်။လောလောဆယ်မှာတော့မူဆယ်နမ်ခန်သိန်းဒီဘတ်တွေမှာငြိမ်သက်နေပြီးဒုက္ခသည်တချို့နေရပြန်သွားတာရှိပေမဲ့လို့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကတော့တွာလာလို့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းတစ်လျှောက်ဒေလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဆယ်ရဲကျော်ကြာမြင့်လာတဲ့အထိဆက်လက်ပြင်းထန်နေစေရှိနေပါတယ်။ဒီနေ့နေကင်းပိုင်းမှာတော့ကုတ်ခိုင်မြို့ဂေါကွင်းအနီးမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်မြို့ပေါ်ကကျောင်းတွေပိတ်လိုက်ရကြောင်းကုတ်ခိုင်မြို့ကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။
တော့ဝေးပါမှာဖြစ်တာဗျာကျွန်တော်ကဘုံကျဲစိတ်မအခုအခုလက်ချတယ်တော့ဗျာစောင်းနေပိတ်တာဟုတ်တယ်ပြင်နေရဆိုရင်လို့ပြန်လာခေါ်ကြတယ်ဒါနဲ့အဲ့လိုမျိုးကားတော့တို့အဖြစ်နေရလာခေါ်ပြန်မရလည်းကဘုံပြေးထည့်ပြီးလဲစောင်းနေပိတ်ပြီးလိုက်တယ်အေးကတော့ပုံမှန်ပါတော့ဟိုနည်းနည်းနည်းနည်းနည်းလူကတော့ဟိုပိတ်ကြတာပေါ့ရှိတဲ့လူကတော့ဒီလိုတောတောလာလာရှိကြတာ
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မူဆယ်နဲ့ကုတ်ခိုင်ကြားမှာဒီလ15ရက်နေ့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်ကားအသွာလာတွေရပ်ဆိုင်းခဲ့ရကဒီလ25ရက်နေ့ညနေပိုင်းမှာတော့နန်းဖက်ကာနဲ့ကုတ်ခိုင်ကြားမှာကားတွေစတင်ပြေးဆွဲခဲ့ပါတဲ့။ဒီကနေ့နောက်ဆုံးအခြေအနေကိုတော့ကုတ်ခိုင်မျိုးနဲ့အုတ်ချွေရင်မှုဦးကျော်လွင်ကအခုလိုပြောပါတဲ့
။ကုတ်ခိုင်လာရှိုးလန်းကတော့သွားလာတော့ရှိပါတယ်ဒါပေမဲ့ဒီဟိုပေါ့ဒီတက်မတော်စစ်ကြောင်းနေနည်းနည်းလေးဟိုလွတ်တဲ့နေရာလေးတွေမှာဒီတစ်ဖက်အဖွဲ့ရနေပြီးတော့ခဏတစ်ချုပ်ပေါ့အဲ့လိုဟာမျိုးလေးတွေတော့ရှိပါတယ်ဟုတ်ကဲ့ဒီကကုတ်ခိုင်နဲ့မူဆယ်နဲ့ကတော့ဒီအဲ့မပွင့်တစ်ပွဲအနေထားလို့ပဲပြောရမှာပဲပြတ်တောင်းပြတ်တောင်းလေးတွေတော့ဟိုဘက်ဒီဘက်တော့သွားနေကြတယ်ကွာကားလေးတွေပဲ
မူဆယ်မြို့မှာတော့အခြေအနေဟာအေးချမ်းနေပြီးကားငယ်လေးတွေဟာတာမိုးညဲဘက်ကတစ်ဆင့်ကုတ်ခိုင်မျိုးဘက်ကိုသွားတာတွေရှိပေမဲ့ကုန်တင်ကားကြီးတွေတော့သွားလာတာမရှိကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်လောလောဆယ်နန်းခမ်းမျိုးဘက်မှာလည်းတိုက်ပွဲတွေညင်သက်နေပြီး22ရက်နေ့ကဖြစ်တဲ့တိုက်ပွဲကြောင့်ကောင်းဝိုင်းရွာကနန်းခမ်းမျိုးဘော်ကိုတင်းရှောင်လာသူတွေဟာတင်းငွေတွေနေကနေရပြန်ပြီးဖြစ်ကြောင်းနဲ့ကျောင်းတွေလည်းပုံမှန်ပြန်ဖွင့်ပြီးဖြစ်ကြောင်းနန်းခမ်းမျိုးကန်တဦးကပြောပါတယ
်ရှိသေးဒုက္ခတော့အဲမနေ့ကလေရွာကိုပြန်ပြည့်လိုက်ပြီဒီမှာကမ္ဘာတော့အေးစစ်နေပြီ။ကျောင်းကပုံမှန်ပြန်ဖွင့်နေ။အခုရောဆယ်တော့နေနေတယ်လို့တမိမယ်လုံးဒါမှတကယ်မကြောက်။
ဒ တက်မရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာလာရှိုးတိန်နီမူဆယ်လမ်းမှာလာရှိုးကနေနန်းဖက်ကအထိနမြေလုံကြုံရေးဆောင်ရွက်နိုင်ပြီးနန်းဖက်ကနဲ့မူဆယ်ကြားလမ်းပိုင်းကိုဆက်လက်ရှင်းလင်းနေကြောင်းဖော်ပြထားပါတယ်။အခြားနေဆက်ကုံတွယ်ရေးလမ်းဖြစ်တဲ့လာရှိုးတိန်နီကွန်းလုံလမ်းပိုင်းကဖြစ်စည်းခံရတဲ့တံတားတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပြီးဖြစ်တာကြောင့်တင်းနှင်းကွေနေကစပြီးရင်ကြီးရင်ငယ်တွေတွာလာနေပြီးဖြစ်ကြောင်းဒီနေ့ထုတ်မြောက်ဝတီသတင်းစာမှာဖော်ပြပါတယ်။ဒီလ24ရက်နေ့ကလာရှိုးနဲ့တိန်နီကြားကရေဘူးစစ်စေးရေးဂိတ်ကို TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ပြည်သူစစ်တအူးတေဆုံးပြီးတအူးဒဏ်ရာရခဲ့ပါတယ်
ကိုမိုးစောပါရှင်အခုဆက်ပြီးတော့ကြားပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ကြားပြည်နယ်ဝန်ကြီးချုပ်ကိုအမျိုးသားတစ်စပေါင်းဆိုပြီးကြေညာချက်ထုတ်လို့အရေးယူခံရတဲ့ကရင်နီလူငယ်6ဦးရဲ့အမှုကိုနိုင်လွတ်လိန်ပုံမှန်30နဲ့ဆွဲချက်မိန့်တင်မှုတရားရုံးကလက်ခံစစ်ဆေးမယ်လို့အမိန့်ချလိုက်ပါတယ်။အစိုးရအာဏာပိုင်တွေကမတော်မတရားလုပ်တာကိုအကာအကွယ်ပေးဖို့ဒီဥပဒေကိုရေးဆွဲအတည်ပြုခဲ့တာဖြစ်ပေမဲ့လို့အခုအမှုမှာတော့အာဏာပိုင်တွေကဒီပုံမှန်ကိုအသုံးချနေတယ်လို့ဆွဆွဲမှုရှိတယ်လို့တရားရုံးရဲ့အမိန့်ဟာအုပ်ချုပ်ရေးပိုင်းရဲ့လွှမ်းမိုးမှုကိုခံရတာဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ဗိုလ်ချုပ်ကြေးရုပ်ကိုလွိုင်ကုံမြို့လယ်ပန်းညာနယ်ကဖိရှားပေးဖို့ပြည်내အစိုးရကိုဆန္ဒပြလို့ဖမ်းခံရပြီးနိုင်လွတ်လုံပုံမှန်30နဲ့တရားစွဲခံထားရတဲ့လူငယ်6ယောက်ကိုမြို့နယ်တရားရုံးကဒီနေ့ဩဂုတ်လ26ရက်ကိုးချိန်မြောက်ရုံးထုတ်မှာစွဲချက်မိတ်ကိုလက်ခံလိုက်ပြီးလို့ဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့ရုံးထုတ်တွေမှာတရားလူပြတပ်သိရဲ့ထွက်ဆိုချက်ခိုင်မာမှုမရှိဘဲစွဲချက်မိတ်ဆက်ပြီးလက်ခံတာဟာဥပဒေအရညှဉ်းနှုံးမှုမရှိကြောင်းတရားစွဲခံလူငယ်တအူးဖြစ်တဲ့ခူကျူဖဲ့ကြီးကဒီနေ့တရားရုံးရှိမှာလာပြီးဝန်ရံသူတွေကိုပြောခဲ့တာဖြစ်ပါတယ်
။ဒီကတော့ဒီနေ့ကျွန်တော်တို့စွဲချက်တင်တယ်။စွဲချက်တင်တဲ့အပေါ်မှာကျွန်တော်တို့တရားလူခတ်ကတပ်တွေကိုဖြစ်တဲ့အချိန်မှာတပ်တွေခိုင်မာမှုမရှိဘူး။ပြီးတော့အမှုအရာခိုင်လုံမှုမရှိပါဘူး။အဲ့ဒါဆိုရင်ပြည်သူဆိုင်ရာဒီစင်ထုံးဥတွေရတော့မှနေရာကိုရဆိုရင်ကျွန်တော်တို့ကိုတရားရှင်လွတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့မလွတ်ပေးဘူးဆိုတဲ့ဟိုကအုတ်ချုပ်ရေးပိုင်းကတရားစီရင်ပိုင်းမှာဘလောက်တိပါဝင်ပတ်သက်နေလဲဆိုတာကိုဒီနေ့ထင်ရှားတွေ့ရမှာဖြစ်တယ်။ခြုံပြီးပြောရရင်အုတ်ချုပ်ရေးအာဏာပိုင်တွေကတရားစီရင်စနစ်မှာဝင်ရောက်သုတ်ဖက်မှုရှိနေတယ်ဆိုတာကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။
ဗိုလ်ချုပ်အောင်ဆန်းကြီးရုပ်ကိုလက်ရှိငြိမ်းချမ်းရေးအနေအထားနဲ့မလုပ်သင့်သေးကြောင်းကရင်နီလူထုကအချိန်မီကန့်ကွက်ခဲ့ပေမဲ့ဆက်လုပ်ခဲ့ပြီးဆန္ဒပြလူငယ်တွေကိုလည်းအကြမ်းကြီးနဲ့ဖြိုခွဲခဲ့လို့2019ဖေဖော်ဝါရီ22ကိုကရင်နီပြည်လူထုရေရော်ပုံနေ့ဖြစ်လူငယ်တွေကမတ်လ25ရက်မှာကြီးညာစာထုတ်ခဲ့ရပါပြီးတော့ကြားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုအမျိုးသားသစ္စာဖောက်လို့လည်းအဲ့ဒီကြီးညာချက်ထဲမှာရေးသားခဲ့ပါတယ်ဒီကြီးညာစာဟာပြည်နယ်အစိုးရဂုဏ်သိက္ခာထိခိုက်မှုရှိလားလို့တရားလူရဲ့တပ်သိတွေကိုတရားရုံးမှာမေးရအခါမှာတပ်သိတွေကဒါနဲ့ပတ်သက်ပြီးမသိကြောင်းညင်းခဲ့လို့ဥပဒေအရစွဲချက်မိတ်ဆက်မတင်သင့်ဘူးလို့ကြားအမျိုးသားပါတီဥက္ကဋ္ဌခွန်ပီတူက VOA ကိုပြောပါတယ်
နော်တရားသူကြီးဖက်ကတော့စောင်းပြချက်နဲ့ပေါ့နော်ဟိုဆွေးချက်မိကိုဆက်တင်လဲလဲဆိုတော့ကျွန်တော်တို့ပြောရခဲ့တယ်ပေါ့နော်သို့တော့အခုတော့ဆွေးချက်မိကျသွားတယ်ပေါ့နော်ဆိုတော့လူတွေကအော်ရဲအဲ့ဒီပုံမှာလည်းဟိုခမန်းထားတာတော့တရားရေးပုံမှာပေါ့နော်ဆွေးရရဲ့ပြအပေးမှုတွေရှိတယ်ဆိုတော့အလုံးကတော့သုံးသားကြတယ်ပေါ့နော်ဆက်ထမှာလည်းခြားတော်လှုပ်ရှားမှုတွေပေါ့နော်ပြန်လှုပ်ရှားဖို့ဆိုတဲ့ဟာမျိုးတွေလည်းပါလာတယ်ခင်ဗျာဟုတ
်ဒါကြောင့်ဒီအမှုကိုကရင်နီလူငယ်6ယောက်ကဆက်ပြီးရင်ဆိုင်သွားရမှာပါစက်တင်ဘာ4ရက်နောက်ရုံးချိန်မှာတရားစွဲခံလူငယ်6ယောက်ဘက်ကတပ်သိတွေကိုစာစစ်တော်မှာပါနိုင်လွတ်လုံဥပဒေတိုင်းဆိုရင်တရားလူကအမှုကိုတိုက်ရိုက်တိုင်ကြားရမှာဖြစ်ပေမဲ့ဝန်ကြီးချုပ်ဦးအေဖောင်ရှုကတိုက်ရိုက်မတိုင်ပဲသူ့ရဲ့ကိုစားပြည်နယ်အစိုးရလက်ထောက်ညှိနှိုင်းကြားမှုကတိုင်ထားလို့ဒါကဥပဒေနဲ့မညီညွတ်ဘူးလို့တရားလွှတ်တော်ရှိနေဦးအောင်စာနီဆိုကအခုလိုပြောပါတယ
်ကျွန်တော်ကတော့ဒီအမြင်ပဲတထက်တယ်ပဲပေါ့ဗျာသူကနိုင်လွတ်လုံဥပဒေကဟိုပြည်သူကိုအုပ်ချုပ်တဲ့အစိုးရသို့မဟုတ်ဌာနဆိုင်ရာနေကာကွယ်ပေးဖို့ဆွဲထားတဲ့ဥပဒေပေါ့နော်ဒါပေမဲ့အခုကတော့အစိုးရကပြည်သူကိုဆွဲထားတဲ့ဆိုတာဒီဥပဒေရကျွန်တော်ရဲ့ကိုယ်ပိုင်အမြင်ရဆိုရင်တော့အဲ့ဒါမှားနေတယ်ပေါ့နော်အဲ့ဒါကိုပဲကျွန်တော်ကထားပြတာပ
ါလူငယ်တွေနဲ့ကြားပြီနဲ့အစိုးရအပြန်အလှန်ညှိနှိုင်းတာတွေလုပ်ခဲ့ပြီးမပြေလည်ခဲ့လို့ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးတို့ကိုစားလက်ထောက်ညှိနှိုင်းကြရမှုဥတ္တနောင်ကမေလ16ရက်ကတရားလိုလုပ်တရားစွဲခဲ့တာပါနိုင်လို့လို့ဥပဒေပုံမှန်30ရဆိုရင်ထောင်ဒဏ်6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းထိချမှတ်ခံရနိုင်ပါတယ်
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့2018ခုနှစ်အပြန်အလှန်အကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခတွေတိမ်ကနန်းအထီနေကြားကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကအခုဆိုရင်တော့နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ။ပြီးခဲ့တဲ့နှစ်နှစ်တုန်းကအကြမ်းဖက်မှုတွေတွင်မှာဖြစ်ပျက်ခဲ့တာတွေရဲ့အပေါ်မှာတရားစီရင်ရေးကဘလောက်များခရီးရောက်နေပါပြီလဲ။မနေ့ပြန်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာသုံးသက်ဆွေးနွေးကြဖို့ရှိတာမို့ VOE ရဲ့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဘရာဇီးနိုင်ငံကအမေဇုန်တစ်တော်ကြီးထဲမှာတောမီလောင်နေတာရက်အတော်ကြာနေပါပြီ။သမ္မတတစ်ကအားပေးအမြောက်လှုပ်ထားတဲ့စီးပွားရေးအကျိုးအမြတ်တသက်ကြည့်ပြီးတော့လှုပ်တဲ့သူတွေကြောင့်အခုလိုမျိုးတောမီကြီးလောင်နေရတာလို့သဘာဝပတ်ဝန်းကျင်ရေးရာအဖွဲ့အစည်းတွေနဲ့သုတေသီတွေကအပြစ်တင်ကြပါတယ်။တောမီငိမ့်တရေးအတွက်ကိုတော့အစိုးရကစစ်တပ်ကိုလုပိုင်ခွင့်ပေးထားပါတယ်။ VOA သတင်းတောက် Aras Arabasati ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင်။
အပူပိုင်းဒေသမုတ်တုံတတော်ကြီးရဲ့အနာဂတ်အတွက်ဘရာဇီးစစ်တပ်ကြိုးစားနေရပါတယ်။ပြည်နယ်6ခုပါဝင်တဲ့ဒေသမှာလောင်ကျွမ်းနေတဲ့မြို့ကိုငိမ့်သက်ရေးစစ်တပ်အကူအညီနဲ့လေယူနေပေါ်ကနေရေဖြန့်ပစ်နေရပါတယ်။အမေဇွန်တတော်တွင်းနေရာတော်မများမှာစံချိန်တင်နှုံးနဲ့တော်မီကဆက်ပြီးလောင်ကျွမ်းနေစေပါ။တော်မီကြောင့်တပင်တွေတရိတ်ဆန်တွေပျက်စီးသေဆုံးကြရတယ်လို့တောင်အမေရိကဒေသတော်မများရဲ့ဒီလူထဲမှာမိခိုးငွေပြန့်နေတာကိုနာဆာဂျိုရူးကရက်ယူထားတဲ့ပုံတွေမှာတွေ့ရပါတယ်။ဘရာဇီးလက်သမားတူဖြစ်သူဖရန်စစ္စကိုဘာရိုဆိုကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်
။တော့ဒွမ်းကွန်တက်ဆာရှစ်ပြုကို
ဒီလိုချင်းနေမျိုးကနှစ်တိုင်းဖြစ်နေတာပါပဲ။ဘူးကြောင့်ဆိုတာကိုပြောနိုင်ပါဘူး။ဒါပေမဲ့နှစ်တိုင်းဒီလိုပဲဖြစ်နေပြီးဘူးမှလည်းအေးအေးယူခံရပါဘူး
။တိခုံသူတွေနဲ့နွားချံပိုင်ရှင်တွေကစီးပွားရေးလုပ်ဖို့မြေတွေကိုမီးရှို့တာကနေကြီးစားလောင်တာဖြစ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ရေးရာအဖွဲ့တွေနဲ့သုတေသီတွေကပြောပါတယ်။ဘရာဇီးသမ္မတဂျာယာဘိုဆိုနာရိုကတော့ဘယ်သူကြောင့်မီးလောင်လဲဆိုတဲ့အပေါ်သူ့အယူအဆနဲ့သူပ
ါကျွန်တော်နားလဲတလောက်တော့အစိုးရစီကရမုံကမရတော့တဲ့ NGO တွေကလူတွေလုတာဖြစ်နိုင်တယ်ဆိုပြီးအကြီးအကျယ်တန်လျာရှိနေပါတယ
်မီးငိမ့်မှုစစ်တပ်ကိုလွှတ်ထားရတဲ့ကြားမှာပဲမီးဟာအရင်နှစ်တွေကလောက်ပိုမဆိုးပါဘူးလို့သမရကပြောစေပါဒါပေမဲ့ဘရာဇီးလ်အာကာသအေဂျင်စီကတော့အဲ့ဒီလိုမမြင်ပါဘူး2019ခုနှစ်လက်ရှိအချိန်ထိမီးလောင်တဲ့အကျဉ်းရေပေါင်း 8,300 နီးပါးရှိပြီဖြစ်ပြီးပြီးခဲ့တဲ့နှစ်ကတည်းက 80 ရာခိုင်နှုန်းပိုများတယ်ဆိုတာသုတေသီတွေမှတ်တမ်းတင်ထားပါတယ်။အဲ့ဒီထဲကထက်ဝက်ဟာအမေဇွန်ဒေသမှာလောင်ကျွမ်းထားတဲ့မီးတွေပါ။ကမ္ဘာအကောင်ဆုံးတချို့ကစိုးရင်တကြီးနဲ့ Twitter မှာရေးတာတွေရှိသလို G7 အစည်းအဝေးတက်နေတဲ့ပြည်내သမ္မတအီမန်နူရယ်မက်ခွန်ကမီးငိမ့်တက်ဖို့အကူအညီပေးမယ်လို့ကတိပြုထားပါတယ်။
L'Amazonie, c'est notre bien commun. Nous sommes tous concernés.
Amazon, je ne sais pas si je suis en train de faire ça. Je ne sais pas si je suis en train de faire ça.
ကဘာကြီးအတွက်လိုအပ်တဲ့အောက်ဆီဂျင်ပမာဏရဲ့20ရာခိုင်နှုန်းကိုထုတ်ပေးနေတာပါဒီတစ်တော့ကိုသာဆုံးရှုံးရရင်ဥရုယာတီပြောင်းလဲမှုတိုက်ဖြတ်တာမှာပါအရေးနဲ့ရတဲ့အခြေအနေရောက်သွားနိုင်တယ်လို့ပညာရှင်တွေနဲ့သဘာဝပတ်ဝန်းကျင်ရေးရာအဖွဲ့တွေကသတိပေးနေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်အခုဆက်ပြီးတော့အစ္စရေးနဲ့ဒီအီရန်ရဲ့အခြေအနေကိုတင်ပြပေးကြပါတယ်အစ္စရေးကိုအီရန်ကအဝေးထိန်ဒရုန်းယာဉ်နဲ့ပစ်ခတ်တိုက်ခိုက်ဖို့ပြင်နေတာကိုကြိုတင်ဟန်တားတဲ့အနေနဲ့ဆီးရီးယားနိုင်ငံထဲမှာရှိနေတဲ့အီရန်စစ်စခန်းတွေကိုတိုက်ခိုက်ခဲ့ကြောင်းအစ္စရေးဘက်ကပြောပါတယ်။တိကျဖြစ်ပေါ်မှုတစ်ခုမှာတော့လက်ဘနွန်နိုင်ငံအတွင်းအစ္စရေးဒရုန်းယာဉ်တွေပြတ်ကျခဲ့တယ်လို့လက်ဘနွန်ကပြောပါတယ်။ဒါ့အပြင်အီရန်နိုင်ငံအတွင်းကလက်နက်တိုးလောင်ရုံတစ်ခုကိုလည်းအစ္စရေးကဇူလိုင်လအတွင်းကတိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်
။အစ္စရေးကိုတိုက်ခိုက်ဖို့သူတို့နယ်မြေကိုအသုံးပြုခွင့်ပေးတဲ့ဗန်နိုင်ငံပဲဖြစ်ဖြစ်နောက်ဆက်တွဲအကျိုးဆက်တင်နဲ့ရင်ဆိုင်ရမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကဂိုလန်ကုန်းမြစ်မှာရှိနေတဲ့ဆိုတော့အီရန်စစ်အခြေစိုက်စခန်းကိုတိုက်ခိုက်ပြီးနိုင်ပိုင်းအကြမှာပဲအစ္စရေးဝန်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တာပါ
။လူတယောက်ကခင်ဗျားကိုတတ်ဖို့ပြင်နေရင်သူ့ကိုအရင်တတ်လိုက်ပါ။ရှေ့ရဲ့စစ်သွေးကြွတွေကဂိုလန်ကုန်းမြစ်မှာရှိနေတဲ့အစ္စရေးတွေကိုဒရုန်းယာဉ်နဲ့တတ်ဖို့အတွက်အီရန်ကကူးစ်တပ်ဖွဲ့တွေကိုဆစ်လွတ်ထားတယ်လို့ကျွန်တော်တို့သိရပါတယ်။ဒီနေရာမှာကျွန်တော်အလေးနဲ့ပြောချင်တာတစ်ခုကဒါကိုအီရန်ကဆက်လုပ်တာပါ။အီရန်ရဲ့ညွှန်ကြားချက်နဲ့အီရန်ကိုစားလုပ်ပေးတာပါ။
ဒမတ်စကတ်မြို့အနီးကအာနေကျေးရွာအနီးမှာလူတက်မဲ့ drone ရင်တွေနဲ့လမ်းလျှောက်သွားနေတဲ့ Iran Quds တပ်ဖွဲ့ဝင်တွေကိုဩဂုတ်လ22ရက်နေ့က ရယူထားတဲ့ထောက်လိုင်းမှတန်းဗီဒီယိုကိုအစ္စရေးကဖြန့်ချိခဲ့ပါတယ်။စီးရီးယားမှာရှိတဲ့သူတို့ရဲ့စခန်းတစ်ခုမှတိုက်ခိုက်မခံခဲ့ရဘူးလို့အီရန်ဘက်ကပြောပါတယ်။အစ္စရေးရဲ့ drone ယာဉ်တွေကိုကြားပြတ်တိုက်ခိုက်နိုင်ခဲ့ကြောင်းစီးရီးယားအစိုးရကပြောပါတယ်။အစ္စရေးရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုကြောင်းအီရန်တိုက်ခိုက်ရေးသမား2ဦးနဲ့ Hezbollah အဖွဲ့ဝင်2ဦးတို့သေဆုံးသွားကြောင်းဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ပြောပါတယ်။ဒီတော့တွင်မြို့တော်ဘေရုတ်အနီးမှာအစ္စရေးဒုံးယင်နှစင်းပြက်ကျခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်လေဘနွန်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးအစ္စရေးကတိုက်ခတ်ခဲ့ကြောင်းလေဘနွန်ဘက်ကပြောပါတယ်။ပထမဒုံးယင်ကတော့ Hezbollah မီဒီယာရုံးပေါ်ကိုပြုတ်ကျသွားတာဖြစ်ပြီးနောက်တစ်ခုကတော့လေထဲမှာတင်ပေါက်ကွဲပြီးကွင်းမြေတစ်ခုထဲပြက်ကျသွားတယ်လို့ဆိုပါတယ်။ Hezbollah ခေါင်းဆောင် Hassan Nasrallah ကတော့အစ္စရေးရဲ့ကျူးကျော်တိုက်ခိုက်မှုတွေကိုတင်းကျပ်ခံတော့မှာမဟုတ်ကြောင်းတင်းတင်းကြပ်နေမှာရုတ်တံကတစ်ဆင့်ရှာရှာပါပါပြောကြားခဲ့ပါတယ
်
ဒရုန်းယာဉ်တွေနဲ့အခုလိုမျိုးကျူးကျော်တိုက်ခိုက်လာနေတာကိုကျွန်တော်တို့ဘက်ကသတိခံနေမယ်ဆိုရင်နောက်မှာလေဗနွန်အတွက်အနည်းငယ်ရှိစေမဲ့အဆောက်အုံတွေလေကွင်းတွေဗလီကျောင်းတွေကို၂ရက်၃ရက်ခြားတစ်ခါလာတိုက်ခိုက်တာတွေဖြစ်လာနိုင်ပါတယ်အီရတ်မှာအခုဖြစ်နေတယ်လို့မျိုးဒီဒရုန်းယာဉ်တွေဘယ်ကလာနေမှန်းလည်းမသိတဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရနိုင်ပါတယ်
အီရန်နဲ့ဆက်နွယ်မှုရှိတဲ့အီရတ်နိုင်ငံအတွင်းကရှီယိုက်တွေရဲ့လက်နက်တိုးလောင်းတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့တယ်ဆိုတာအမေရိကန်အရာရှိတွေကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်။ဇူလိုင်လအတွင်းဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အီရန်တပ်မှု2ဦးသေဆုံးသွားတယ်လို့ဆိုပါတယ်။အီရတ်နိုင်ငံကအဲ့ဒီတိုက်ခိုက်မှုအပါအဝင်ဘေရုတ်မှာပြက်ကျခဲ့တယ်ဆိုတဲ့ drone ယာဉ်တွေကိစ္စအတွေ့အစ္စရေးအစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့လေဘနွန်နိုင်ငံအတွင်းမှာရှိတဲ့ Hezbollah စခန်းတွေကိုအစ္စရေးကတိုက်ခိုက်လို့ရှိပါတယ်။Hezbollah နဲ့ဒေတာတွေမှာရှိတဲ့အကြမ်းဖက်အဖွဲ့တွေကိုအီရန်ကထောက်ပံ့ပေးနေတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုဆက်လက်ဆောင်မြော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့် Radio အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32နဲ့51နောက်လှိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ဒီညပိုင်းအစီအစဉ်တွေမှာတော့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုမဆုမြတ်မုံကတလှည့်ကြီးညာပေးပါမယ်ရှင
်။ပြင်သစ်နိုင်ငံ BRS မြို့မှာကျင်းပနေတဲ့စီးပွားရေးအင်အား G7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်။Amazon တက်တော်ကြီးအတွက်ငွေကြေးနဲ့ကျွမ်းကျင်မှုဆိုင်ရာအကူအညီပေးရေးကိစ္စကိုလည်း G7 ကောင်ဆောင်တွေဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကတော့တက်ရောက်ခြင်းမရှိပါဘူး။တက်ရှိအမျိုးမျိုးပူးတွဲတည်ရှိမှုနဲ့ကမ္ဘာသမုဒ္ဒရာတွေကြီးညာလာမှုကိစ္စကိုလည်းဆွေးနွေးကြပါတယ်။ American နဲ့တရုတ်ကြားသွင်းကုန်ခွန်တွေအပြန်အလှန်ချမှတ်နေချိန်မှာပဲတရုတ်ဘက်ကကုန်သွယ်ရေးဆွေးနွေးပွဲပြန်ဆဖို့ကမ်းလှမ်းလာတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။American ထိပ်တန်းကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့တရုတ်ဘက်ကတောင်းဆိုတဲ့အကြောင်းသမ္မတ Trump က G7 ထိပ်သီးဆွေးနွေးပွဲအတွင်းမှာသတင်းတောက်တွေကိုပြောကြားတာဖြစ်ပါတယ်။ G7 ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ဒီ Beirut မြို့ကိုအီရန်နိုင်ငံသားရေးဝန်ကြီး Javad Zarif ရောက်လာတဲ့အပေါ်မှာသူ့အနေနဲ့မအံ့ဩဘူးလို့သမ္မတ Donald Trump ကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီး Zarif လာပြီးတော့ပြင်သစ်သမ္မတ Emmanuel Macron နဲ့တနင်္ဂနွေနေ့တုန်းကဆွေးနွေးမယ်ဆိုတာကိုသူ့ကိုသမ္မတ Macron ကအတိပေးတဲ့အကြောင်းနဲ့သူကလည်းလက်ခံတဲ့အကြောင်းသတင်းတောက်တွေကိုသမ္မတ Trump ကဒီကနေ့ပြောပါတယ်။ဟောင်ကောင်ရဲတွေကဆန္ဒပြသူတွေဟာဒီဥပဒေနဲ့မညီတဲ့အကြမ်းဖက်လုပ်ရက်တွေကိုပို့ပြီးတော့လှုပ်လာနေတယ်လို့ဆွဆွဲပါတယ်။ဒီမိုကရေစီလိုလားတဲ့ဟောင်ကောင်အမတ်အုပ်စုဘက်ကတော့မနေ့တုန်းကဒီသတင်းဆန္ဒပတ်မြောက်တရုတ်ဆိုရဆန့်ကျင်ဆန္ဒပြပွဲအပေါ်ရဲတပ်ဖွဲ့ရဲ့လုပ်ရက်ကလုံးဝမလိုအပ်တဲ့လုပ်ရက်ဖြစ်တယ်လို့ပြောနေချိန်မှာပဲရဲတွေကအခုလိုဆွဆွဲလိုက်တာဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာလူပေါင်း36ယောက်ကိုလည်းဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဘရာဇီးယားနိုင်ငံတွေကအမေဇွန်တက်တော်ကြီးမှအကြီးကျယ်မီးလောင်ကျွမ်းနေတာနှိမ့်ဖို့စူးစမ်းနေချိန်မှာပဲဒီအိမ်နီးချင်းဘိုလီးဗီးယားနိုင်ငံတွေကအမေဇွန်ဒေသမှာမီးလောင်ကျွမ်းနေတာနှိမ့်နိုင်ဖို့အတွက်နိုင်ငံတကာရဲ့အကူအညီကိုယူမယ်လို့သမ္မတကပြောကြားလိုက်ပါတယ်။
သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.